ရှမ်းစစ်တပ်နှစ်ဖွဲ့စီလုံးညီညွတ်ဖို့ဆိုပြီးတော့ရှမ်းပြည်လူထုကနှစ်ရှည်လာများဒဇိုင်းမမတ်တောင်းဆိုလာတဲ့အပေါ်မှာအဖွဲ့နှစ်ဖွဲ့စလုံးကခေါင်းဆောင်တွေစဉ်စားဆုံးဖြတ်ခဲ့တာဖြစ်တယ်လို့ရှမ်းလန်းနိုင်ငံအဖွဲ့နှစ်ဖွဲ့စလုံးဘက်ကပြောပါတယ်။ရှမ်းပြည်ဒုတိယပါတီ SSPB SSC အဖွဲ့ကဘုံမူဆိုင်ဖုတ်ဟန်ကအပြစ်ခတ်ရစေးသဘောတူစာချုပ်ထဲမှာနှစ်ဖက်တက်သွာလာလှုပ်ရှားမှုတွေနဲ့စစ်သုံးပန်းဒလဲ့ရေးကိစ္စတွေလည်းပါဝင်တယ်လို့သူကပြောပါတယ်။အဲ့
တော့ကျွန်တော်တို့အပြစ်ရတာပေါ့ဗျာနှစ်ဖက်လုံးပြစ်ရစေးဖို့ပေါ့နော်။အဲ့တော့ကျွန်တော်တဘောတူပါတယ်။ဒီမှာတစ်ဖက်ဖန်စီထားတဲ့အဖွဲ့ဝင်တွေပေါ့လေတပ်ဖွဲ့ဝင်တွေအပြာလာပြန်လွတ်ပေးဖို့ပေါ့လက်ရှိတဲ့နောက်တစ်ခုကတက်ဆိုင်ရာအချုပ်ရေးနယ်မြေမှာရှိနေတဲ့ကျွန်တော်တို့ပြည်သူလူထုအလို့ရှာသွားလောက်ခွင့်ပေါ့လေအဲ့ဒါကိုလေကျွန်တော်တို့လူလူလသွားလာနိုင်အောင်ဆိုတဲ့ဟာအဲတဘောတူပြီးတော့လက်မထိုးပါနဲ့အချင်းချင်းအပြန်လာတတိယပြည်လေးပေါ့ကျွန်တော်တက်ဖွဲ့တွေကအဇက်ဆပ်နေမိတဲ့သွားလာတိတ်ချိန်တိုင်းရဲ့အဲ့ဒါကိုဟောပေါ်တော့ကြိုတင်အကြောင်းကြားပေးဖို့ဘုက္ခလာလည်းဒီလိုပါပဲညီညွတ်ရေးကိုဘယ်လိုတည်ဆောက်သွားကြမလဲဆိုတဲ့အခြေခံမူပေါ်လေဒါကကျွန်တော်တို့ယုံကြည်မှုကိုပြန်လဲတည်ဆောက်နိုင်ဖို့ကအချိန်ယူရမှာပေါ်လေကျွန်တော်တို့အချင်းချင်းပြန်ပြီးတော့ပြိပက္ခမဖြစ်ဖို့ကဒါကိုထင်ကြီးရမှာဖြစ်တယ်
။နှစ်ဖက်ခေါင်းဆောင်တွေဟာဒီနေ့ဩဂတ်လတည်းမှာစတင်တွေ့ဆုံဆွေးနွေးခဲ့ပြီးတော့အခုရရှိတဲ့သဘောတူညီချက်ထဲမှာတပ်ဖွဲ့ဝင်တွေကြားပြစ်ခတ်မှုတွေရပ်တန့်မှုနဲ့လူမှုကွန်ရက်ပေါ်မှာညီညွတ်ရေးကိုထိခိုက်စေမဲ့ဝေဖန်ပုတ်ခတ်ပြောဆိုမှုတွေရှောင်မှုကိစ္စလည်းပါဝင်တယ်လို့နှစ်ဖက်ဖွဲ့တွေကပြောပါတယ်။ရှမ်းပြည်ဒုတိယပါတီ SSPB SSC ဘက်ကကုစလေ3ဦးနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC ဘက်ကကုစလေ4ဦးတို့အကြိတ်နဲ့ဆွေးနွေးခဲ့ကြတာလို့သိရပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC ကဒုတိယဗိုလ်မှူးကြီးဆိုင်းအောင်ခန်းကတော့ဒီအဖြစ်ခက်ရစဲကနေပြီးတော့ရှမ်းပြည်တစ်ခုလုံးငြိမ်းသွားစီဖို့ထိယူရလို့ဆောင်တာဖြစ်တယ်လို့ပြောပါတယ်။ဒီအဖြစ်ခက်ရစဲအပေါ် RCSS ရဲ့မျှော်မှန်းချက်နဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ်။
ကလေးကအစီမပြေမှုတွေတစ်ဖက်တစ်ဖက်ကမတည်ကြတာတွေနောက်ဆုံးတော့တိုက်ခိုက်ပြစ်ခတ်တဲ့ချင်းကြည့်ပြတော့တော့အခြေအနေဆိုးတာပေါ့နော်။ကြားထက်ကဘီတူတို့ကဒီစစ်ပွဲစံခံနေခဲ့ရတာကလည်းမနေတော့ပေါ့လေ။အဲ့ဒီတော့ဘီတူတို့ကရောအရန်တန်ခါတွေကရောအလုံးပဲကပဲဒီခကြခကြတာကိုရပ်တင်းပြီးဒီလိုသူတွေတားနေနာတယ်ဆိုတော့တောင်းဆိုချက်တယ်အဲ့မငဲတော့ဘောနော်အဲ့ဒီတော့အဲ့ဒီလူသူရဲ့တောင်းဆိုချက်အရာကျွန်တော်နှစ်ဖွဲ့ကလည်းစဉ်းစားတင်းပြီးခိနိုင်တော့ကျွန်တော်ရေရှည်တောက်လျှောက်ဆိုတော့မြုံမှန်းထားတော့ဘောနော်စံတန်းနဲ့လုံးကလည်းစံတဖွဲ့တွေဖြစ်နေတော့
ဟုတ်ပြီတော့ညီညီကြဖို့လိုတယ်ဆိုတဲ့အနေနဲ့ရှိကြတယ်ဗျာ SSPB SSC ကိုရှမ်းပြည်တက်မလို့မြောက်ပိုင်းတက်လို့သိကြပြီးတော့ဒီ RCSS SSC ကိုရှမ်းပြည်တက်မလို့တောင်ပိုင်းသတ်ဆိုပြီးတော့သိကြပါရယ်2011ခုနှစ်မှာနှစ်ဖွဲ့ပူးပေါင်းကြောင်းထုတ်ပြန်ခဲ့ဘူးပေမဲ့မြေပြင်မှာအဆင်မပြေမှုတွေကြောင့်2015ခုနှစ်မှာနေမြေပိုင်းခြားမှုနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ပြန်လည်ပြစ်ခတ်တက်ခဲ့ရတဲ့အထိဖြစ်ခဲ့ပါရယ်အဲ့ဒီနောက်ပိုင်းကလေးကဆိုရင်ခုတစ်ချိန်ဟာပထမဆုံးရှမ်းဖွဲ့နှစ်ဖွဲ့ကြားပြစ်ခတ်ရစဲတာလည်းဖြစ်ပါရယ် SSPB SSC တက်ဖွဲ့ကို1964မှာညောင်ရွှေစောဝါကြီးဆက်ရွှေတက်ရဲ့ကျင်းရတော်ဆက်နန်းဟင်းခန်းဦးကဥဆောင်စတင်တည်ထောင်ခဲ့ပြီးတော့လက်ရှိခေါင်းဆောင်ကတော့ဗိုလ်ချုပ်ပန်းဖာကတောင်းယူထားပါတယ်။ SSPB SSC ကတော့ပြစ်ခတ်ရစေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ထိုးတာမရှိပါဘူး။RCSS SSC ကတော့1996ခုနှစ်ဇန်နဝါရီလ26ရက်မှာတည်ထောင်ပြီးတော့2000ခုနှစ်မှာနိုင်ငံဥဆောင်မှုကောင်စီဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကိုထပ်မံဖွဲ့စည်းပါတယ်။လက်ရှိခေါင်းဆောင်မှုကတော့ဗိုလ်ချုပ်ကြီးရွတ်ဆက်ဖြစ်ပြီးတော့2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာဦးသိန်းစင်စုရနဲ့တနင်္ဂနွေပြစ်ခတ်ရစေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တဲ့ဖွဲ့ဖြစ်ပါတယ်။အပြည့်ရလက်မှတ်ထိုးထားပြီးတော့လက်ရှိစစ်ကောင်စီနဲ့လည်းညီနေဆွေးနွေးပွဲတွေဆက်လုပ်နေတဲ့ဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။